သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒေါက်တာထွန်းအောင်ရွှေခင်ဗျာကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်တဲ့အမြဲလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ဒီနေ့ကတော့ဒေါက်တာထွန်းအောင်ရွှေကိုကျွန်တော်တို့ပြည်တော်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီ Australia မှာတချို့ကတော့အငင်းပွားမှုတွေဖြစ်နေရတချို့ကတော့ကိုယ်စလဲပြောတယ်တချို့ကတော့ကိုယ်စလဲမှုန်သံအမှန်အနေနဲ့ခန့်တယ်လို့ပြောပါတယ်။အဲဒီဥစ္စာဘယ်ဥစ္စာအမှန်ပါလဲ။
အမှန်ကကိုယ်စလဲအနေနဲ့ကျွန်တော်ခန့်ရတာပါဗျာ။အမျိုးသားညီညွတ်ရေးအစိုးရရဲ့အကိုယ်စားလှယ်ပါ representative ပ
ါဟုတ်ကဲ့အဲ့တော့ဒေါက်တာထွန်းအောင်ရွှေအနေနဲ့ဒီ NUG ရဲ့ကိုယ်စားလှယ်အနေနဲ့ Australia မှာဘာတာဝန်တွေများထမ်းဆောင်ပြီးဘာတွေများလုပ်ရမှာပါလဲ
အဲကျွန်တော်ကိုတာဝန်ပေးတဲ့အမိန့်စာမှာတော့ဒီပေါ်ပြထားတာကတော့ဒီ Australia နဲ့မြန်မာနိုင်ငံတော်သူချင်း Australian အစိုးရ Australia လက်တော်နဲ့ဒီ NUG အစိုးရဆရာပေးစုချာမှာကောင်းမွန်တဲ့ဒီဆက်သွယ်ဆက်ဆံမှုတွေကိုဖြစ်လာဖို့ဒါရှိနေတဲ့ဆက်ဆံရေးတွေပို့ပြီးတော့ကောင်းလာဖို့ပေါ့နော်ဒါတွေအတွက်ကျွန်တော်အဓိကထားဆောင်ရွက်ပေးရမှာပ
ါဟုတ်ကဲ့ကျွန်တော်ဒီဩစတြေးလျမှာရှိတဲ့မြန်မာလူမျိုးစုထဲမှာအတော်များများကဩစတြေးလျအစိုးရရဲ့ဒီမြန်မာစစ်အာဏာရှင်ပေါ်မှာသူတို့ရဲ့ကင်တွယ်မှုတွေကိုအတော်များများမကျေနပ်ဖြစ်နေပါတယ်အထူးသဖြင့်အာဆီယံမှာဆိုရင်တော့ကျွန်တော်ဟိုတရက်ကဒီ Channel News Asia မှာဖတ်လိုက်ရတာစင်ကာပူအစိုးရကဒီမြန်မာစစ်အာဏာရှင်ကိုအစိုးရတခုအနေနဲ့အသိမှတ်မပြုဘူးလို့သူတို့ပြောထားပါတယ်။ဒါပေမဲ့ကျွန်တော်တို့ Australian အစိုးရမြန်မာစစ်အာဏာရှင်နဲ့ပတ်သက်လာလို့ရှိရင်သူတို့ကင်တွယ်မှုကအရင်ပြုတ်ပြောင်းနေတော့ဒေါက်တာထွန်းအောင်ရွှေအနေနဲ့ဒါကိုများဘယ်လိုပြောင်းလဲလို့ရမယ်လို့ထင်ပါလဲ
။ဟုတ်ကဲ့ဗျ။အားလုံးလည်းမြင်တယ်လို့ပေါ့နော်။ဒီနေ့အထိ Australian အစိုးရဒီစစ်ကောင်စီနဲ့သူတို့နဲ့ပတ်သက်နေတဲ့လူတွေပေါ်မှာဒီ section ပြပဒါစီမှုရေးယူတာတွေဒီနေ့အထိမလုပ်သေးဘူးပေါ့နော်ဒါအားလုံးကအားမရတဲ့အချက်ပါဗျဆိုတော့အခုကျွန်တော်ကတော့ဒီနှစ်ဖက်ပေါ့နော်ဒီဟိုဘက်ဒီဘက်ဒီချားမှာဆက်သက်ဆက်ဆိုင်ပြီးကောင်းလာဖို့တော့ကျွန်တော်အရင်ဆုံးလုပ်မှာတော့လေ relation ကိုကျွန်တော်ပို့ပြီးတော့မှအားကောင်းလာအောင်ပို့ပြီးတော့မှဒီ formal ပေါ့နော်တရားဝင်ဆက်သက်ဆက်ဆံမှုတွေရှိလာအောင်ကျွန်တော်အရင်ဆုံးစ조사ပါမယ်ဗျအဲ့တော့ကျွန်တော်ဒီဘက်ကဆိုရင် Australian site ကဆိုရင်ဒါဒီနိုင်ငံကြီးဝန်ကြီးဌာနရှိမယ်သူရဲ့အောက်ကရှိတဲ့ defect ပေါ့နော် defect မှာမှမြန်မာ task force ရှိတယ်ဒါတွေကကျွန်တော်အဓိကအလေးထားပြီးတော့မှဟိုဆက်သွယ်ရမယ်ဌာနတွေပေါ့နော်နောက်ပါလီမန်ရှိမယ် National Political Party ရှိမယ်နောက် Australia ရဲ့နိုင်ငံရေးမှာဟိုဟောပေါ့ဩဇာရှိတဲ့လူတွေပေါ့နော်သူတို့တွေနဲ့ကျွန်တော်အခုစရပြီးတော့မှဖြည့်ပေးမှုတွေဆက်ဆံမှုတွေနောက်ပြီးတော့မှဆက်ဆံရေးကောင်းအောင်ကျွန်တော်ကြိုးစားနေတာတွေစလုပ်နေပါပြီအဲ့တော့အစိုးရအစိုးရရဲ့မူဝါဒပြောင်းဖို့ဆိုတာကတော့ဟိုကျွန်တော်တို့ public hearing တွေမှာအစိုးရအစိုးရရဲ့တာဝန်ရှိတဲ့လူတွေဖြေခဲ့တာနောက်ပြီးတော့မှဒီဂျွန်လာမှာလုတ်ခဲ့တဲ့ senior estimate မှာနိုင်ငံရေးဝန်ကြီးဒီ Maurice Payne ကလည်းပြောခဲ့တယ်ပေါ့နော်အဲ့တော့ section ကိုတော့သူတို့ဖယ်ထုတ်ထားတာမဟုတ်ဘူးသို့တော်လည်းလောလောဆယ်တော့သူတို့မစဉ်းစားသေးဘူးတခြားနိုင်ငံတွေနဲ့လည်း Australia ကိုရှင်ဖို့မတင့်တော်ဘူး Australia ဒီသူ့ရဲ့အနေထားရသူ့ရဲ့ national interest အရာလိုရမှာပဲအဲ့တော့လုတ်တဲ့အခါမှာလည်းသူတို့ကအကျိုးရှိမှုဘယ်လောက်ရှိမလဲဆိုတဲ့အတိုင်းအတာပေါ်မှာမူတည်ပြီးစဉ်းစားဆုံးဖြတ်မယ်ဆိုတဲ့အနေထားမျိုးဖြေခဲ့တာတွေရှိပါတယ်အဲ့တော့ Australia အစိုးရကဒီမြန်မာပြည်သူ့ပေါ်မှာဆက်ဆံနေတဲ့ပေါ်ပြောင်းလဲလာဖို့ကတော့ဒါအဓိကထားစူးစမ်းမယ်မူဝါဒရေးရာအပိုင်းဖြစ်ပါတယ်ဗျတိုးတော်လည်းချက်ချင်းလင်ငင်းကြီးပြောင်းလဲလာဖို့တော့ကျွန်တော်လည်းမပြောလင့်ပါဘူ
းဟုတ်ကဲ့အဲ့တော့အခုသူတို့ရဲ့National interest လို့ Marie Spain ကအဲ့ဒီ Senate hearing မှာပြောပါတယ် National interest ဆိုတာ Australian နိုင်ငံရဲ့အကျိုးအတွက်ဆိုတာသူကဘာလို့ပြောလို့တာပါလဲအထူးသဖြင့်အခုလောလောဆယ်ကြည့်မယ်ဆိုရင် Australia တက်ကသူကပမောက်ခ Sean Turner လို့ဖန်ထားတယ်အခု insane ထောင်ထဲမှာထည့်ထားတယ်ဟိုနေ့က insane ထောင်ထဲမှာဒီ riot တွေဖြစ်လို့သူ့အခြေအနေကဘယ်လိုရှိလဲဆိုတာလည်းဘယ်သူမှမသိဘူး Australian အစိုးရကဒါနဲ့ပတ်သက်ပြီးတော့လေဘာမှလောက်တယ်ဆိုတာမကြားဘူးအဲ့တော့သူ့ရဲ့ national interest ဆိုတာဘာကိုပြောရလို့ထင်ပါလဲ
Australia ရဲ့ national interest ကိုကြည့်မယ်ဆိုရင်တော့ overall အမြင်နဲ့တော့သူကအာရှနဲ့ဒီ Pacific ဒေသမှာတည်ငြိမ်မှုအေးချမ်းမှုဆိုတာဒါသူ့ရဲ့ wider scope ပေါ့နော်နောက်ပြီးတော့မှဒီ အာဆီယံရဲ့ strategic partner ဖြစ်တဲ့အနေထားအရလည်းဒီအာဆီယံကိုသူကဒီအရေးပါတဲ့ data တွင် body တစ်ခုအနေနဲ့သူမြင်တယ်အာဆီယံတစ်ဆင့်အာဆီယံ members countries တွေကိုသူကနေဒီဟောပေါ့နော်ထိဆက်ဆက်ဆံမယ်ဆိုတဲ့မူဝါဒလည်းရှိတယ်မြန်မာပြည်နဲ့ပတ်သက်ရင်လည်းသူတို့ဒါ geopolitically အရေးပါတဲ့နိုင်ငံတစ်ခုအနေနဲ့သူတို့ယူဆတယ်ပေါ့နော်အဲ့တော့ဒေတာတွေတည်ငြိမ်အေးချမ်းမှုအတွက်ကိုအစိုးရအစိုးရကဒီစိတ်အုပ်စုကိုလည်းအရေးပါတဲ့ actors တစ်ခုအနေနဲ့သူတို့ကထည့်သွင်းစဉ်းစားနေတော့မယ်ဗျဒါကြောင့်မလို့သူတို့က very carefully ပေါ့နော်သတိထားပြီးတော့မှဟိုချင်းကပ်တဲ့သဘောရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီအစိုးရပါလီမန်မှာဒီအမတ်တင်နဲ့ကျွန်တော်တို့ထိတွေ့ပြီးတော့မှတွေ့ဆုံမင်းမြန်ခဲ့တော့ကကျွန်တော်တို့ဒီသက်ဆိုင်ရာဟိုအစိုးရတောင်းဝင်ရှိတဲ့ပုံကူလူနဲ့ကျွန်တော်တို့တွေ့ပါတယ်အဲ့တော့သူတို့ကတော့ဗာပြောလဲဆိုတော့အစိုးရအနေနဲ့ကအခုစဉ်းစားတဲ့တစ်ချက်မှာဒီ Professor Shantanal ကသူ့အစုလက်ထဲမှာရှိနေတာလည်းအချက်တစ်ချက်အနေနဲ့ပါတယ်နောက်တစ်ခုကတော့ဒီမြမအရေးမှာဟိုပါတော့စီးအတွက်ကြောင့်လေးသွားမယ်ဆိုတဲ့အမိသားမျိုးပေါ့ဥပမာဖြင့်မြန်မာနိုင်ငံကိုဒီ Syria လို scenario မျိုးဖြစ်သွားတာမျိုးဆိုသူတို့မဖြစ်ချင်ဘူးပေါ့နော်မလိုချင်ဘူးပေါ့အဲ့တော့အဲ့ဒါကလည်းတစ်ချက်ပါပါတယ်နောက်တစ်ခုကတော့ဒီ Australia ကမြန်မာပြည်မှာဟို engagement ကလက်ရှိရှိနေတယ်ပေါ့နော် Australia တန်ရုံးရှိနေတယ် Australia ရဲ့ဒီမြန်မာလူမှုအပေါ်မှာအခုလို humanitarian assistance နေ development assistance နေအထူးသဖြင့် peace building နဲ့ပတ်သက်လို့ကူညီခဲ့တာတွေရှိတယ်ဒါတွေကဒီလက်ရှိ engagement ကြောင့်မလို့သူတို့ကူညီပေးနေနိုင်တာပေါ့နော်အဲ့တော့ဒီအနေအထားလေးကိုပြတ်သွားမှလည်းသူတို့စိုးရိမ်ပါတယ်ဒါကတော့ဟို detail interest ဖြစ်ပါတယ်ကြဒါကြောင့်သူတို့ကသူတတိထားပြီးတော့ဆက်ဆံနေတယ်တခြားနိုင်ငံတွေနဲ့မတူတော်တော်လေးခြားနားတဲ့သဘောကိုကျွန်တော်မြင်နေရတာပ
ါဟုတ်ကဲ့အဲ့တော့ကျွန်တော်ပြောတာဒီ Australia ရဲ့ national interest ဆိုပြီးတော့ဒါမျိုးသိရမလားစစ်အာဏာရှင်နဲ့သူတို့ကအခုအတော်လေးအဆင်ပြေလုံနိုင်တယ်လို့ပြောတယ်အဲ့တော့သူတို့အဲ့မျိုးအဆင်ပြေအောင်လုံနိုင်တဲ့ဥစ္စာထဲကနေပြီးတော့သူတို့ဘာကောင်းတာများတခုထုတ်နိုင်ပါလဲအခုလောလောဆယ်မြန်မာပြည်မှာဆိုလို့ရှိရင်ခလေးတဲ့အသက်ခံရတယ်နေရမှုအသက်ခံရတယ်အခုဆိုရင် COVID အခြေအနေကအရန်ဆုံးနေပြီမြန်မာပြည်ထဲမှာလူတွေတက်တာကတော့ဒီစစ်အာဏာရှင်ကမြန်မာပြည်ထဲမှာပဲထားနိုင်ပြီမြေဒီ COVID ကကျွန်တော်ပြောရမြန်မာပြည်ထဲမှာပဲနေမှာမဟုတ်ဘူးဒီ Delta strain ကအရင်ဆိုးနေတော့နောက်ပိုင်းကျလို့ရှိရင်အာရှတိုက်တစ်ခုလုံးကိုပြန့်သွားနိုင်တယ်အဲ့ဟာအချိန်မှကြာတော့ Australia ကသူဘာလုပ်လို့ရမလဲ
အဲ့ဒီအနေထားအတွက်ကြောင့်မလို့ Australia ရဲ့ဒီမြန်မာပြည်မှာထားတဲ့ဒီသူတို့ရဲ့ political point of view ပေါ့နော်ဒါဒီမှားယွင်းနေတယ်ဆိုတာကိုကျွန်တော်တို့ဒီမြန်မာရေးရာဒီလှူရှားနေတဲ့အဖွဲ့တွေကလည်းထုတ်ပြပါတယ်ဒါကျွန်တော်ရဲ့ပင်ကိုကျွန်တော်ရဲ့ဟိုပါပေါ့နော်ကိုပိုင်သဘောထားအရဆိုလဲဒါဟာဒီဩစတြေးလျအစိုးရကိုကျွန်တော်အခုအပိုးစလို့ရမယ်ဆိုဒီအချက်ကိုလည်းကျွန်တော်အစင်တစိုက်ထောက်ပြမှာပါဩစတြေးလျရဲ့မြန်မာပေါ်မှာမြင်တဲ့အမြင်ဒီမှားနေတယ်နောက်ပြီးတော့ဒီတကယ်တမ်းဩစတြေးလျရဲ့ national interest ကဘာဖြစ်တင်တယ်လဲဆိုရင်ဒီစစ်အာဏာရှင်စနစ်ပြုတ်ကျရေးကဩစတြေးလျရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ national interest ဖြစ်တင်တယ်လို့ကျွန်တော်ဒီ AP လ73ရက်နေ့ဒီ public hearing မှာကျွန်တော် personal capacity နဲ့ကျွန်တော်ပြောခွင့်ရခဲ့တော့လေဒီအချက်ကိုထောက်ပါလေ။ဘာလို့လဲဆိုတော့စစ်အာဏာရှင်စနစ်ရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဘာဖြစ်လဲဆိုတော့မွေးဆေးဝါးပြဿနာ။ကိုအော်စတြေးလျဆိုရင်တစ်နှစ်ကိုဒေါ်လာတန်ပေါင်း350လောက်ဖြတ်မြတ်ခြင်းအဖြစ်ဒီမွေးဆေးဝါးပြဿနာအတွက်300ပါလေ။သုံးတဲ့အခါမှာဒီ40ရာခိုင်နှုန်းလောက်ကဒီ law enforcement တွေသုံးရပါလေ။အဲ့တော့အော်စတြေးလျကဒီမြန်မာဒီအစိုးရမှာရှိနေတဲ့မွေးဆေးဝါးမှာအဓိကပြဿနာ method တပင်းမှာဒီစစ်ကြွားစည်းဒီစစ်ကြွားစည်းတွေအဓိကကမြန်မာနိုင်ငံကလာနေပါလေမြန်မာနိုင်ငံရဲ့ဘယ်နေရာလဲဆိုလဲအရှေ့မြောက်ဒေသလာပါလေအဲ့တော့အရှေ့မြောက်ဒေသမှာလဲဒီမွေးဆေးဝါးထုတ်တဲ့ပုံချမ်းကတစ်ချိန်လုံးကဆိုရင်အိန္ဒိယနဲ့တရုတ်ကလာပါလေအခုဆိုရင်တရုတ်ကပဲလာပါလေအိန္ဒိယမရှိတော့ဘူးအိန္ဒိယဘက်ကအိန္ဒိယအစိုးရရဲ့ collaboration တွေကောင်းလာတော့ပုံချမ်းကအိန္ဒိယဘက်ကမလာတော့ဘူးလို့ကျွန်တော် report စီရသိရပါတယ်အဲ့တော့တရုတ်ပြည်ကလာတယ်အဲ့တော့တရုတ်ဆိုရပါလို့ဒါကို control မလုပ်တယ်လေအဲ့တော့ကျွန်တော်တို့ဆက်တွေးကြည့်ရင်ဖြေရပေါ်ပါတယ်အဲ့တော့ဒီစစ်အစိုးရရှိနေရင်စစ် data တိုင်းဒီစစ်ကောင်းဆောင်တွေရှိနေမယ်နော် wallet တွေရှိတယ်ဒီလူတွေရှိနေရင်မွေးဆေးဝါးပြဿနာမပြတ်ဘူးမပြတ်ရင် Australia ကအမြဲတမ်းဒီတန်ကိုဆန်းစားနေရဦးမှာပဲပေါ့နော်ဒါနံပါတ်1နံပါတ်2ကဒီစစ်အုပ်စုရှိနေတိုင်းပြည်မကြိမ်မတက်မှုတွေတောက်လျှောက်ရှိနေမယ်ရှိနေရင် data တွင်ပြည်ငြိမ်အေးချမ်းရေးကိုထိခိုက်မယ်ဒီကိန်းဒါ Australia ရဲ့ national interest ကိုထိခိုက်ပါတယ်ဒါကြောင့်မလို့ Australia အစိုးရရဲ့အခုမြန်မာနိုင်ငံပေါ်ထားတဲ့အမြင်เนาะမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဆုံးဖြတ်ချက်တွေဒီလွဲမှားနေတယ် နော်ဒီတဲ့ကြည့်ရောက်ယူရမယ်ဩစတြေးလျရဲ့မြန်မာနိုင်ငံဆိုင်ရာအမျိုးသားအကျိုးစီးပွားဒီဒီစိတ်အုပ်စုပြုကြရေးက missionary interest ဖြစ်တယ်ဆိုတာမျိုးပေါ်မှာကျွန်တော်ယက်တည်ပါတယ်ဗ
ျဟုတ်ကဲ့တော့ဒေါက်တာထွန်းအောင်ရွှေအနေနဲ့ကတော့အတော်လေးကိုကြီးမားတဲ့အလုပ်လုပ်ရမယ်လို့ထင်ပါတယ်ဗျဩစတြေးလျအစိုးရအခုလောလောဆယ်သူတို့ကိုကြည့်ရတော့ကျွန်တော်တို့ဒီရေတိုမှာတော့သူတို့ရဲ့ policy ပြောင်းမယ်လို့တော့မထင်ဘူးအဲ့တော့ဒေါက်တာထွန်းအောင်ရွှေအနေနဲ့အဆုံးမှာရောဒီ NUG အစိုးရကိုအသိမှတ်ပြုဖို့ဘာလို့အဲ့ရတွေကိုရရှိနိုင်မယ်လို့ထင်ပါလား
တစ်ချိန်မှာတော့ကျွန်တော်တို့ရမှာပါအသေးစားပေါ့ရမှာပါအဲ့တော့အခုလောလောဆယ်တော့ကျွန်တော်တို့ကဒီ step by step ပေါ့နော်ကျွန်တော်တွားဖို့အခုတွားဖို့စဉ်းစားထားပါတယ်သို့တော်ကျွန်တော်ဒီဒီ NUG mover နဲ့ကျွန်တော်အစည်းအဝေးကတနင်္လာနေ့မှကျွန်တော်ပြုခွင့်ရပါမယ်ပြေကြရတဲ့အခါမှာကျွန်တော်စဉ်းစားထားတဲ့ plan တွေကိုကျွန်တော် move out တင်ပါမယ်။ move out တင်လို့ဒီဟာတွေကိုဒီတင်ပြတဲ့ season တွေပေါ်မှာကျင်းတ်တယ်ဒီ season ဆက်လုပ်ပါဆိုရင်ကျွန်တော်လုပ်ပါမယ်ဗျ။အဲ့တော့အခုတော့ကျွန်တော်ဒီ day plan တော့ကျွန်တော်ဒီပြောလို့မရသေးဘူးပေါ့နော်အတူတူကြလည်းမရှိဘူးဆိုတော့တိုးတော်လည်းကျွန်တော်ဘက်ကတော့ဒီဟိုဟာပေါ့လေ overall အနေနဲ့တော့ဒါပြင်ဆင်ထားလဲဆိုတော့ပထမဦးဆုံး UNG နဲ့ Australian Government ကြားမှာသူတို့ရဲ့ဆက်သွယ်ဆက်ဆံမှုတွေကိုကောင်းလာဖို့เนาะဒုတိယကတော့အခုရှိနေတဲ့ informal and official engagement ညာနေ formal engagement အဆင့်ရောက်လာဖို့เนาะဒီ NUG နဲ့ CR page ပေါ်မှာ acknowledge လုပ်လာဖို့ပေါ့เนาะ recognition ကိုကျွန်တော်မပြောသေးဒီသူတို့အဖွဲ့အစည်းတွေတည်ရှိမှုပေါ်မှာ Australian အစိုးရကဒီ appreciate လုပ်ဖို့ဒုတိယအဆင့်က support ပေါ့เนาะအခု NUG ရလုပ်နေတဲ့ immigration assistance program တွေရှိတယ်နောက်ပြီးတော့မှဒီ ICC IPJ မှာဒီစေုပ်စုကိုနိုင်ငံတကာဒီတရားဥပဒေနဲ့အညီခုံရုံးတင်နိုင်မှုမှာဩစတြေးလျဆိုးရရဲ့ support တွေကျွန်တော်တို့ရဖို့လိုတယ်အခုဥကြုံမှုထွန်းရဲ့ credential မှာဩစတြေးလျဆိုးရက support လုပ်ဖို့လိုတယ်အဲ့တော့ဒီ appreciation ပြီးရင် support ပြီးရင်တော့ဒါ recognition လာမှာပေါ့နော်အဲ့တော့ကျွန်တော်ကတော့ဒီ step by step ကျွန်တော်သွားမယ်အဲ့တော့ဂျာမာဒီနှစ်ဖက်စလုံးဂျာမာဒီ relationship ကိုကောင်းလာဖို့သူတို့ engagement တွေ facilitate လုပ်ပေးဖို့ပေါ့နော်ဒါကိုကျွန်တော်အခြေဆုံးဆောင်ရမယ်တာဝန်လို့ကျွန်တော်ညွှန်လင့်ပါတယ်အဲ့ဒီအခါမှာနောက်တစ်ခုကလည်းဒီ representative office အနေနဲ့ Australia foreign affairs အနေနဲ့ပေါ့နော် representative office ပေါ်မှာ reliable ဖြစ်တယ်ယုံကြည်စိတ်ချရတယ်ဆိုတော့နော်အားကိုးလို့ရတယ်ဆိုတဲ့အနေအထားဖြစ်အောင်လည်းကျွန်တော်တစ်ဖက်ကကြိုးစားရပါဦးမယ်ဒီအဆင့်ကြီးပြီးရင်တော့ဒါ step by step ကျွန်တော်တို့နောက်ပိတ်ဆုံးအနိမ့်ရည်မှန်းချက်ကတော့ဒီ national unity government ကိုတရားဝင်အစိုးရအနေနဲ့တရားဝင်အတိအမှတ်ပြုမှုပေါ့နော်အဲ့ဒါအားလည်းကျွန်တော်တို့အနိမ့်မှယူမှန်းချက်ဖြစ်ပါလိမ့်ဗ
ျဟုတ်ကဲ့နောက်တစ်ခုကတော့ကျွန်တော်တို့ဒီမြန်မာဒီဩစတြေးလျမှာရှိတဲ့မြန်မာလူမျိုးစုထဲမှာဒီဩစတြေးလျအစိုးရကို COVID-19 မြန်မာပြည်ထဲမှာကြာဆင်းသွားဖို့အတွက်ပေါ့ဒီကပိုနေတဲ့ AstraZeneca ကိုမြန်မာပြည်ထဲကိုပို့စီခြင်းတို့တချို့တွေကပြောနေကြပါပဲဒါပေမဲ့ကျွန်တော်စဉ်းစားတာကတော့အခုလောလောဆယ်မှာဆက်အာနာရှင်ကသူတို့မှဒီဆေးမရှိရမို့ရှိရသားနဲ့တမင်ကတဲ့လူတို့ကိုမပေးဘဲနဲ့သူတို့ဒီဘယ်လိုပြောမလဲလူတို့ကိုတမင်ကတဲ့ခံစားအောင်လုပ်နေတယ်လို့ကျွန်တော်ထင်တယ်အဲ့တော့တကယ်လို့ Australia အစိုးရကသာဒီလိုပိုဖြစ်နေတဲ့ AstraZeneca တွေမြန်မာပြည်ထဲပေးမယ်ဆိုရှင်လူတို့စီကိုရောက်အောင်ဘယ်လိုများကျွန်တော်တို့လှုပ်ဆောင်လို့ရမယ်လို့ထင်ပါတယ်အ
ဲ့အဲ့ဒါကတော့လေဒီသတင်းကိုနော်ဒီအနေထားကိုကျွန်တော်ဒီတဲ့ပို့ပြီးတော့ခိုင်မအောင်ကျွန်တော်စဉ်းစားမယ်ပြီးရင်အဲကျွန်တော်ရဲ့တိုက်ရိုက်ကျွန်တော်ရဲ့မိခင်ဝန်ကြီးဌာနဖြစ်တဲ့ Foreign Affairs Ministry ကိုဒေါ်စင်မောင်တို့ဝန်ကြီးဌာနကိုကျွန်တော်တင်ပြမယ်အဲ့တော့အခုလောလောဆယ်ကျွန်တော်သိထားတဲ့လောက်ဒီ NUG ရဲ့ဒီကျန်းမာရေးဝန်ကြီးဌာနကတော့နီလန်3တွေကိုဒီကဘာကိုတင်ပြထားတယ်လို့ကျွန်တော်နားလည်ထားပါတယ်အဲ့တော့မြန်မာ NUG ရဲ့ Health Ministry နဲ့ပူးပေါင်းပြီးတော့ဒီတိုင်းသာဒီလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေရာတွေမှာဒီကာဝယ်ဆေးတွေထိုးဖို့အစီအစဉ်ကနံပါတ်1တခုပေါ့နော်နံပါတ်2ကတော့ဒီ third party ပေါ့ဒီ ICRC တို့ WHO တို့အစသဖြင့်ကုလသမဂ္ဂအဖွဲ့အစည်းတွေက independently မြန်မာပြည်မှာတိုက်ရိုက်ဒီ vaccination program ကိုလုပ်ဖို့ဒါဒုတိယနည်းလမ်းပေါ့တတိယနည်းလမ်းကတော့ဒီ cross border ပေါ့လေဒါဒီနေဆက်ဖြတ်ကျော်ပြီးတော့မှဒီနေဆက် data တွေနဲ့ link နေတဲ့ community တွေမှာလည်းဒီ cross border program နဲ့vaccination program တွေလုပ်ဖို့ပေါ့နော်ဒီ data ကတိုင်းသာအဖွဲ့အစည်းတွေနဲ့ဒီနီလန်းတုံးတယ်ဥတော့တင်ပြထားတယ်လို့ကျွန်တော်ဟိုကြားသိထားပါတယ်ဆိုတော့ဒီဟာတွေကကဲ၍ကျွန်တော်တို့ NUG အစိုးရကအစိုးရအစိုးရကိုကျွန်တော်တို့ approach လုပ်တင်နေဒီပူလျံနေတဲ့ဆေးတွေအတွက်ကိုဒီလမ်းကြောင်းတုံးတယ်ရတခုခုနဲ့ကူညီပေးဖို့ဆိုတာမျိုးကိုအစိုးရကနေကျွန်တော်တာဝန်ပေးလာရင်တော့ကျွန်တော်ဒီမှာပ ဒီဟိုပါเนาะချင်းကမ်းမဲ့ဖွဲ့စည်းလို့ကျွန်တော်တင်ပြပြီးတော့မှဆောင်ရွက်ရမှာဖြစ်ပါတယ်ဗ
ျဟုတ်ကဲ့ဒေါက်တာထွန်းအောင်ရွှေအခုလို့ရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်เนา
ะဟုတ်ကဲ့ကျွန်တော်လည်းအခုလို့ဖြည့်စားဝင်ရတယ်ဗျကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီစက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ